ပင်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ရင်သွေးငယ်ကလေးတွေပညာဆက်လက်သင်ကြားခွင့်လူငယ်တွေအတွက်တံမွေးဝမ်းကြောင်းပညာရပ်တွေလေ့လာခွင့်တွေဆုံးရှုံးပြီးသူတို့ရဲ့ဘဝအနာဂတ်မျှော်လင့်ချက်နောက်သူတို့ဖြစ်စေခြင်းနဲ့ဆန္ဒတောင်းဆိုချက်တွေနဲ့ပတ်သက်လို့ကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။လူငယ်တဲ့၃နှစ်ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစွန်းရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နယ်မြေခံလုံခြုံရေးအဖွဲ့ရဲ့နယ်မြေရှင်းလင်းမှုတွေထဲမှာအသက်အန္တရာယ်ဆိုရလို့ဒေသခံရိုဟင်ဂျာမွတ်စလင်တိမ်းနဲ့ချီပြီးတော့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါ။ဒီလိုမျိုးအသက်လူတိမ်းရှောင်ထွက်ပြေးခဲ့ရသူတွေထဲမှာလူမမဲ့ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေပါပါလာကြပါတယ်။အခုဆိုရင်တော့ရိုဟင်ဂျာစခန်း30ကျော်ထဲမှာရိုဟင်ဂျာကလေးငယ်တိမ်းနဲ့ချီပြီးရှိနေပါတယ်။ဒီကလေးတွေအတွက်စခန်းတွေထဲမှာဘာသာရေးကျောင်းတွေညမဘာသာအင်္ဂလိပ်ဘာသာစတဲ့သင်ကြားရေးစင်တာတွေဖွင့်လှစ်ပြီးဆက်လက်သင်ကြားပေးနေတယ်ဆိုပေမဲ့မူလာတန်းလွန်လို့အလဲတန်းအထက်တန်းအဆင့်ဆက်ပြီးတော့ပညာသင်ကြားခွင့်ကအခက်အခဲအတော်လေးဖြစ်နေတာပါ။ဒီလိုမျိုးပညာဆက်သင်ခွင့်မရှိတော့လူငယ်တွေဟာလမ်းပြောင်နေကြပါတယ်လို့ဘာလူခါလေးဒုက္ခတဲ့စခန်းတာဝန်ခံလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်တောင်ပြိုလဝဲမြို့ကအထက်တန်းပြစေတနာဝန်နဲ့ကျောင်းစရာလုပ်ခဲ့မှုတဲ့ဆရာနုမာမကအတော်လေးကိုဆိုနေပါတယ်။
မကန်ကူးနေတော့လေဒီမှာဟိုဟာ informal education center တော့ပုံကြရအရဘာမှတယောက်တော့မရှိတော့ဘူး။ဆိုရင်ရရတော့မကွန်ပါဘူးဒီမှာကလေးရရတော့ကျောင်းတည်သမီးရဟိုပြည်ရဲ့လုံးဝအားလဲတော့တယ်အဲ့ဒါပဲဆိုရင်ဒါဘာတကူမှလားလဲမလဲဘူးဒီမှာကိုရိုနာဗိုင်းရပ်စ်လည်းကြည့်ရတဲ့ကြောင့်ကျောင်းလေးပါလေတော်တော်လေးပြေးနေတယ်အကွာတော့လောလောဆယ်ဆယ်မပြေး
ဒုက္ခတဲ့စခန်းတွေထဲမှာကလေးငယ်တွေရဲ့သင်ယူညွှန်းနှန်းတွေနဲ့စနစ်တကျသင်ပေးတဲ့ပညာသင်ယူနိုင်တာအားနည်းတဲ့အတွက်အနာဂတ်မျိုးဆက်အတွက်ကတော့စိုးရိမ်စရာအနေထားပါလို့ဇန်ထော်လီရိုဟင်ဂျာဒုက္ခတဲ့စခန်းအမှတ်15မှာခိုလုံနေထိုင်တဲ့ဒုက္ခတဲ့ဥမောင်ကျော်မြင့်ကပြောပါတယ်
ကျွန်တော်ဒီခုံကလာမတူပါရခင်ဗျာဆေးမကွန်ပြနေပါတယ်ဗာဗီဒိုဆိုလို့ရှိရင်ဟိုဟာဒီမှာခန်းထဲမှာပြင်ရတဲ့ဆိုပြီးတော့ဘာမှမရှိဘူးစန်တာတီပွန်တက်ပါတယ်ဒါပေမဲ့ systematically မှာကာရီကူလမ်နဲ့ပြင်ရတာဘာဘွတ်တော့အချက်အချင်းတွေဘာမှမရှိတော့ဘူးခင်ဗျာအဲဒါကြောင့်မလို့ကျွန်တော် next generation ကြီးအားလည်းတက်တော့မှာကိုကျွန်တော်သာစုနေပါတယ်ခင်ဗျာ
လက်တလုံး COVID-19 ကာယောဂကာလဒုက္ခသည်စခန်းတီးတီးမှာစာတင်ကြောင်းတွေခိတပိတ်ခိုင်းထားခြင်းရိုဟင်ဂျာကလေးငယ်တွေရဲ့လက်ရှိပညာသင်ကြားနေရတဲ့အခြေအနေကိုတော့ဘာလူခါလေးစခန်းအမှတ်9မှာနေထိုင်တဲ့ဦးကျော်မြင့်လို့ခေါ်တဲ့ဦးဝီဇလန်ကအခုလိုရှင်းပြပါတယ
်။ဒုက္ခသည်စခန်းတွေမှာ UNNGO တွေက Learning Center တွေတရားတော့ဖွင့်လှစ်တာရှိပါတယ်ခင်ဗျာ။အခု COVID-19 ကာလဆိုတော့ခလုံးကပိတ်ပင်တတ်ပါတယ်။ကျောင်းဆရာတွေရှိတယ်သူတို့ကအင်းထဲမှာပဲသူတို့ကလောလောဆယ်ရာတော့တင်ကြမှုအနေနဲ့ပြနေတာကိုတွေ့ရပါတယ်ခင်ဗျာ covid ကာလရှိလို့ဘာသာရေးကြောင့်လည်းအများအပြားတော့ပြင်ကျင်တတ်ပါတယ် covid ကာလနဲ့ဟိုဟာ lockdown ရှားတတ်မယ်ဆိုရင်တော့ကလေးတွေရဲ့ပညာတွေကတိကျနင်းတာပါဘို့ကျွန်တော်ကအမတန်စိုးရိမ်ကြပါတယ်ခင်ဗျာ
ရိုဟင်ဂျာကလေးငယ်တွေအတွက်တင်ထောက်ကူပစ္စည်းတွေအလုံအလောက်ရရှိရေးစာတင်ကြောင်းနဲ့တင်ကြားရေးစင်တာတွေဆက်ပြီးဖွင့်နိုင်ရေးအတွက်ကိုတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNICEF ပါဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်နေကြပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကကျောင်းဆရာတွေကပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကသူတို့တွေကိုနေရရင်ပြန်ခေါ်နိုင်ရင်နှောင့်နှေးနေချိန်မှာပဲကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းကတာဝန်ရှိတဲ့သူတွေရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလာရောက်ကြတဲ့အချိန်တိုင်းမှာသူတို့နှင်နာခဲ့ရတဲ့လူခွေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့အတူရိုဟင်ဂျာကလေးငယ်လေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးအဓိကထားတောင်းဆိုခဲ့ကြတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ရှင်ကျွန်မစုမော်မှာ